Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်မတ်လ16ရက်ဗုဒ္ဓဟူးနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ1029နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မရှာဖုံပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေမှာတော့စီးရီးယားနိုင်ငံကတပ်တွေပြန်ရုပ်သိမ်းနေတဲ့ရုရှားနိုင်ငံကဒီကနေ့မှလည်းလေရင်တွေပြန်လည်ထွက်ခွာလာတဲ့ကြောင်းရုရှားကာဝေးဝန်ကြီးဌာနကပြောလိုက်ပါတယ်။အမေရိကန်သမ္မတနောက်အကျိုးရေးဝဲတွေပြည်내၅ခုမှာကျင်းပရမှာ Republican Party ဘက်ကကလေးကျွဲတထွေး Donald Trump နဲ့ Democratic Party ဘက်က Hillary Clinton တို့အများစုအနိုင်ရပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုနားလောင်နေတူညင်ညာပြေးသွားမှာပါ
။ကောင်းပါပြီရှင်။ဒီညနေနားဆင်ရမယ့်သတင်းလာတွေထဲမှာတော့ဒုသမ္မတတစ်အဖြစ်ရွေးချယ်တင်မြှောက်ခံရတဲ့ဒုဗိုလ်ချုပ်ဂျီဟောင်းဦးမြင့်စွေပေါ်တွဲပဲအလုပ်လုပ်ရမယ့်သူတူအနေနဲ့ဘယ်လိုအမြင်ရှိပါသလဲ။
နိုင်ငံအကျိုးပေါ့နော်တိုင်းပြည်အကျိုးအတွက်စိတ်ရစနာကောင်းကောင်းနဲ့ပဲထားပြီးတော့လောက်ကြမယ်ဆိုလို့ဆင်ဘာမှမပြေလည်စားအကြောင်းမရှိပါဘူးအားလုံးပြေလည်ပ
ါဒုသမ္မတနှစ်အဖြစ်ရွေးချယ်တင်မြှောက်ခံရတဲ့ဦးဟင်နရီဗန်တီယူပြောသွားတာပါပြည်စုံကနောက်ပိုင်းမှာတင်ဆက်ပေးပါမယ်ဒီအကြောင်းနဲ့တူ NLD အစိုးရတက်လက်ထက်မှာငြင်းငြင်းရေလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့ယုံကြည်မျှော်လင့်ချက်နဲ့အမေရိကန်သမ္မတလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်နိုင်ရေးကြိုးပမ်းမှုနောက်ဆုံးအခြေအနေတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကကြီးညာပေးမှာဖြစ်ပါတယ်ရှင
်စီးရီးယားနိုင်ငံကရုရှားတပ်တွေဆက်လက်ရုတ်သိမ်းနေရမှာဒီကနေ့မှလည်းနောက်ထပ်လေရင်တွေပြန်လည်ထွက်ခွာလာတဲ့အကြောင်းရုရှားကာဝေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။စီးရီးယားပြည်တွင်းစစ်မှာပါဝင်နေကြတဲ့ရန်ဘက်အုပ်စုတွေစစ်စနနိုင်ငံဂျနီဗာမြို့မှာငြင်းချမ်းရေးအတွက်တဆင့်ခံဆွေးနွေးမှုတွေလုပ်နေကြမှာပဲရုရှားတပ်တွေကပြန်ရုတ်သိမ်းနေတာပါ။ဒီချိန်ထဲမှာပဲအမေရိကန်နိုင်ငံဂျာယီဝန်ကြီးဂျွန်ကယ်ရီကတော့ရှေ့သတင်းပတ်ထဲရုရှားသမ္မတဗလာဒီမီယာပူတင်နဲ့မော်စကိုမြို့တော်မှာတွေ့ဆုံပြီးစီးရီးယားကရုရှားတပ်တွေရုတ်သိမ်းရေးစစ်တမ်းသင့်စီးရီးယားမှာငြင်းချမ်းရေးရရှိထပ်မံပြားပေးဖို့ရှိနေပါတယ်။၅နှစ်ကြာစီးရီးယားပြည်တွင်းစစ်ကိုနိုင်ငံရေးအရာအပြေရှာနိုင်မဲ့လုပ်ငန်းစဉ်ရှေ့ဆက်ဆောင်ရွက်နိုင်မှုရုရှားသမ္မတပူတင်ရောနိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့နဲ့ပါဆွေးနွေးမှဖြစ်တဲ့အကြောင်းဝန်ကြီးကယ်ရီကပြောပါတယ်။အခုချိန်ဟာရထားတဲ့အခွင့်အလမ်းကောင်းကိုလက်မလွတ်သင့်တယ်လို့စစ်ပွဲတွေနဲ့တွတ်တန်ယူမှုတွေကိုအဆုံးသတ်နိုင်မဲ့နောက်ဆုံးခြေလှမ်းတွေကိုလှမ်းနိုင်တော့မဲ့အခိုက်အတန့်ကိုရောက်နေပြီလို့လည်းပြောဆိုခဲ့တာပါ။စီးရီးယားမှာအပြစ်ခတ်ရစေးချညာခဲ့တဲ့သတင်း၃ပတ်လောက်အတွင်းမှာတော့တိုက်ခိုက်မှုတွေလည်းတဖြည်းဖြည်းလျော့နေလာပါတယ်။ဒါပေမဲ့လည်းစီးရီးယားသမ္မတဘရှားအာဆတ်အနာမဆက်ရှိနေသမျှငင်းချင်းရရှိခံနိုင်မှာမဟုတ်ဘူးလို့လည်းဝန်ကြီးကယ်ရီကသတိပေးပြောဆိုခဲ့တာပ
ါအမေရိကန်သမ္မတလောင်းရွေးပွဲတွေအင်္ဂါနေ့ကကျင်းပရမှာ Republican Party ဖက်ကရှေ့တန်းရောက်နေတဲ့ဂရေကျွဲတထေကြီး Donald Trump ကအထူးကကြားတဲ့ပြည်내တစ်ခုဖြစ်တဲ့ Florida အပါအဝင်ပြည်내၃ခုမှာအနိုင်ရသွားပါတယ် Donald Trump အနိုင်ရလိုက်တဲ့အတွက်ပြိုင်ဖက် Florida အထက်လွှတ်တော်အမတ် Marco Rubio သမ္မတလောင်းရွေးပွဲကနေထွက်ခွာရတယ်လို့ Texas ပြည်내အထက်လွှတ်တော်အမတ် Ted Cruz နဲ့ Party ရင်း Gosselaire ရဲ့ထောက်ခံ Mary လည်းပို့ပြီးတော့ကွာဟလာပါတယ်ပြည်내၅ခုမှာရှင်မြရာမှာဒေါ်နယ်ထရမ့်အရေးနှိမ်ခဲ့တဲ့အိုဟိုင်းယိုပြည်내မှာတော့ပြည်내အုပ်ချုပ်ရေးမှူးဂျွန်ကာစစ်အနိုင်ရခဲ့တာပါဂျွန်ကာစစ်နေနဲ့ကတော့ပါတီရင်းကိုစလဲမဲရီရနိုင်မဲ့အမဲပေးပွဲမှာသူကိုစားပြုရာပြည်내မှာမဖြစ်မနေအနိုင်ရဖို့လဲလိုပါတယ်ဖလော်ရီဒါပြည်내မှာဒေါ်နယ်ထရမ့်က19ရာခိုင်နှုန်းနဲ့အနိုင်ရခဲ့ပေမဲ့လည်းမြောက်ကာရိုလိုင်းနားနဲ့အီလီနိုယ်စ်ပြည်내တွေမှာတော့ပုတ်ကာတီကအနိုင်ရခဲ့တဲ့အတွက်ပြိုင်ဖက်တက်ခရုစ်အနေနဲ့ပါတီကိုစလဲရီရဲ့ထောက်ခံမှုတချို့ကိုရရှိနိုင်မှာဖြစ်ပါတယ်မစ္စရီပြည်နယ်မှာတော့ Donald Trump နဲ့ Ted Cruz တို့မဲအရေးအတွက်မတိမ်မငြိမ်ဖြစ်နေတဲ့အတွက်အနိုင်အရှုံးအပြတ်အသတ်မဆုံးဖြတ်နိုင်ပဲဖြစ်ခဲ့ရတာပါ Democrat ဘက်မှာတော့နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ကပြည်နယ်လေးခုစလုံးမှာအနိုင်ရသွားပါတယ် Florida, Illinois, မြောက် Carolina နဲ့ Ohio ပြည်နယ်တွေမှာအနိုင်ရလိုက်တာကြောင့်ပြိုင်ဘက်ဖြစ်တဲ့အထက်လွှတ်တော်အမတ် Bernie Sanders ပေါ်ပို့ပြီးတော့အသားစီရသွားပါတယ် Missouri ပြည်နယ်မှာတော့မဲအရေးအတွက်မကွာတဲ့အတွက်အနိုင်ရှုံးဆုံးဖြတ်ဖို့ခက်နေပါတယ်မနေ့ရုံးကကျင်းပတဲ့ပါတီရင်းအကျိုးရေးပွဲတွေသူ့အသက်ဖြစ်ခဲ့တဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဟောင်းကလင်တန်ကပြောဆိုလိုက်သလို Vermont ပြည်နယ်အထက်လွှတ်တော်အမတ် Bernie Sanders ရဲ့စီယုံလှုပ်ရှားမှုတွေအားကောင်းတဲ့အပေါ်မှာလည်းချီးကျူးစကားပြောကြားသွားပါတယ
်။အမေရိကန်သမ္မတလောင်းရွေးပွဲအတွက်ရှင်ပြန်ရမှာတရုတ်နိုင်ငံကိုမကြာခဏဝေဖန်မှုတွေရှိနေမယ်လဲဘသူပဲနဲ့နိုင်နိုင်ငံဆက်ဆံရေးဟာအပေါင်းလက္ခဏာဆောင်တဲ့လမ်းကြောင်းပေါ်မှာသာဆက်ရှိနေလိမ့်မယ်လို့ယုံကြည်တဲ့အကြောင်းတရုတ်ဝန်ကြီးချုပ်လီကက်ချင်းကပြောဆိုလိုက်ပါတယ်။အမေရိကန်သမ္မတလောင်းဖြစ်ဖို့စီယုံရှင်ပြန်မှုတွေဟာတပ်ဝင်လှုပ်ရှားမှုရှိသလိုအများအာယုံဆက်ခံရတဲ့ကိစ္စတစ်ခုဖြစ်နေလေနှစ်ပတ်လည်သတင်းစာရှင်းလင်းပွဲအတွင်းတရုတ်ဝန်ကြီးချုပ်ကပြောကြားခဲ့တာပါအမေရိကန်သမ္မတလောင်းရွေးပွဲမှာရှင်ပြိုင်နေသူတူးချင်းပေါ်တိတိကျကျသဘောထားအမြင်ပြောဆိုလာမျိုးတော့မရှိခဲ့ပါဘူးနောက်ဆုံးမှာသမ္မတရာထူးဘသူဘဲရရလက်ရှိတရုတ်နိုင်ငံရဲ့ယက်တီချက်တွေအရအမေရိကန်ကလည်းယက်တီချက်အပြောင်းလဲရှိမှာမဟုတ်ဘူးလို့ယုံကြည်တဲ့အကြောင်းကိုလည်းပြောဆိုသွားပါတယ်ကမ္ဘာမှာစီးပွားရေးအင်အားအကြီးဆုံးတိုင်းပြည်ကြီးနှစ်ခုကြားကွဲလွဲချက်တွေရှိနေတယ်လို့တချို့ကွဲလွဲချက်တွေဟာကြီးမားလွန်းနေဆိုတာမငင်းနိုင်ပေမဲ့ ပြီးခဲ့တဲ့နှစ်ထဲအပြန်အလှန်ကုန်သွယ်မှုပမာဏဒေါ်လာ960ဘီလီယံတိရှိခဲ့ပြီးတရုတ်နိုင်ငံဟာအမေရိကန်ရဲ့အကြီးဆုံးကုန်သွယ်ဖက်ဖြစ်တယ်ဆိုတဲ့အချက်ကိုလစ်လျူရှုနေကြတယ်လို့လည်းတရုတ်ဝန်ကြီးချုပ်ကဖောက်ပြခဲ့တာပါ။ဒါဟာနှစ်နိုင်ငံကြားသဘောထားကွဲလွဲချက်တွေကိုဘုံချိုးစည်းဝါးတွေကကျော်လွှားနိုင်တယ်ဆိုတာပြတ်သားရောက်တယ်လို့လည်းပြောဆိုသွားပါတယ်။အမေရိကန်သမ္မတလောင်းရွေးပွဲတွေမှာ Republican Party ကရှေ့လဲရောက်နေတဲ့အင်ချန်မြေလုပ်ငန်းရှင်ဂရီဂျော်တဖိတ်ဒေါ်နယ်ထရမ့်ကတော့တရုတ်နိုင်ငံကိုအပြင်းထန်ဆုံးဝေဖန်သူတူပါ။ Democratic Party ဘက်ကထိတ်တဲရောက်နေတဲ့ Hillary Clinton ဟာလည်းတရုတ်နိုင်ငံရဲ့ကုန်သွယ်ရေးဆိုင်ရာမူဝါဒတွေကိုမကြာခဏဖောက်ပြလို့ရှိရပါတယ်
။ Belgium နိုင်ငံ Brussels မြို့စင်ကြေပုံးတစ်ခုကတိုက်ခန်းတစ်ခုကိုအင်္ဂါနေ့ကဝင်ရောက်ရှာဖွေမှုတွေလုပ်ခဲ့ပြီးတဲ့နောက်အကြမ်းဖက်သမားတွေအဖြစ်တန်ရရှိသူနောက်နှစ်ဦးလွန်နေဆဲဖြစ်တယ်လို့ Federal အစိုးရရှင်တွေကပြောပါတယ်။အင်္ဂါနေ့စီးနင်းဝင်ရောက်မှုအတွင်းသေဆုံးသွားတဲ့အကြမ်းဖက်သမားအဖြစ်တန်ရရှိသူတဦးကတော့1980ခုနှစ်ဘွား Algerian နိုင်ငံသားဖြစ်ပြီးသူဟာလူရဲမှုတစ်ချိန်ထက်မကလုပ်ခဲ့ဖူးတဲ့မတန်းရှိသူဖြစ်တယ်လို့အစိုးရတာဝန်ရှိသူတွေကဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်။ Belgium နဲ့ပြင်သစ်နိုင်ငံပူးတွဲလှုပ်ဆောင်တဲ့လှုပ်ရှားမှုအတွင်း Forest စင်ချေဖုံးရက်ွက်ကတိုက်ကန်တစ်ခုကိုအင်္ဂါနေ့ကဝင်ရောက်ရှာဖွေရမှာအပြန်အလှန်ပစ်ခတ်မှုတွေဖြစ်ခဲ့ပြီး Belgium ရဲ့အရာရှိ3ဦးနဲ့ပြင်သစ်ရဲ2ဦးတန်ရာရရှိသွားခဲ့ပါတယ်။လုံခြုံရေးတပ်ဖွဲ့တွေကတိုက်ခန်းကိုဝင်ရောက်စီးနင်းရှာဖွေချိန်မှာ AK-47 AK-47 မောင်းပြန် rifle တွေနဲ့လူနှစ်ယောက်ကပစ်ခတ်တာကိုခံခဲ့ရတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။လောလောဆယ်လူနှစ်ယောက်ကိုဖမ်းဆီးထားပြီးတယောက်ကခြေထောက်ကျိုးသွားတဲ့အတွက် Brussels မြို့အနီးကစေုံမှာတင်ထားရတယ်လို့လည်းရဲကဆိုပါတယ်။လူနှစ်ယောက်နဲ့အင်္ဂါနေ့ကပစ်ခတ်သူတွေကြားဆက်ဆက်မှုရှိမရှိဆိုတာကိုစုံစမ်းနေတယ်လို့လည်းဆိုပါတယ်။တိုက်ခန်းတွင်ဆက်လက်ရှာဖွေရမှာ AK-47 မောင်းပြန် rifle တနတ်တလက်IS စစ်သွေးကြွအလံတစ်ခုနဲ့ Jihad ဘာသာရေးစစ်ပွဲဆင်နွှဲဖို့တိုက်တွန်းရေးသားထားတဲ့အစွန်းရောက် Islamic ဝါဒဖြန့်စာအုပ်တုပ်ကိုလည်းတွေ့ခဲ့ရတဲ့အကြောင်းရဲတပ်ဖွဲ့ကပြောပါရယ်တပ်ခန်းအပြင်ဖက်မှာတော့ AK-47 မောင်းပြန် rifle နှစ်လက်နဲ့အသေးခံဖုံးခွဲရမှာတုံးဖို့ဖြစ်နိုင်မုံရတဲ့အနက်ရောင်အင်ကြီးတစ်ထည်ကိုလည်းတွေ့ခဲ့ရပါရယ်ပြင်သစ်နိုင်ငံပါရီမြို့တော်မှာပြီးခဲ့တဲ့နှစ်နိုဝင်ဘာလ23ရက်နေ့ကဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုနဲ့ဆက်စပ်ပြီးအခုနိုင်နေမှုတွေကိုရဲတပ်ဖွဲ့ကလှုံ့ဆော်နေတာဖြစ်ပါရယ်
Your American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
Your American တန်မြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရွေးကောက်ပွဲနိုင်ရအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကရွေးချယ်ခဲ့တဲ့ဦးထင်ကျော်ကိုသမ္မတသစ်အဖြစ်လွှတ်တော်ကတင်မြှောက်လိုက်တဲ့ပေါ်တမန်တော်ကာဝေးဦးစီးချုပ်ယုံကကြိုဆိုလိုက်တယ်လို့နိုင်ငံတကာတိုင်ဝမ်ကဝန်တာကုံယုံကြောင့်ပြောဆိုချက်တွေလည်းထပ်မံထွက်ပေါ်လာနေပါတယ်။လက်ရှိသမ္မတဦးသင်းစင်ကကြိုဆိုကြောင်းပြောဆိုခဲ့ပြီးနောက်တစ်ရက်ဖြစ်တဲ့ဒီကနေ့မှာပဲထုတ်ပြန်လိုက်တဲ့ကာဝေးဦးစီးချုပ်ယုံကြေညာချက်ထဲမှာတော့သမ္မတသစ်ဦးထင်ကျော်ကိုရွေးချယ်တင်မြှောက်လိုက်တဲ့အတွက်ဝန်တာကုံယုံကြောင်းနဲ့တည်ငြိမ်ရေးစည်းလုံးညီညွတ်ရေးနဲ့ဖွံ့ဖြိုးတိုးတက်မှုတွေအတွက်လက်တွဲဆောင်ရွက်လိုကြောင်းပြောဆိုခဲ့တာပါ။အမေရိကန်ပြည်ထောင်စုကလည်းဆယ်စုနှစ်တွေအတွင်းအယက်သားဆစ်ဆစ်သမ္မတသစ်တူထွက်ပေါ်လာတော့မှဖြစ်တဲ့အတွက်ဝန်တာကုံယုံကြောင်းပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီပေါ်ထွန်းရေးအတွက်ခြေလှမ်းတစ်ရပ်ဖြစ်တဲ့အကြောင်းနဲ့နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကကြေညာချက်ထုတ်ပြန်ပြောဆိုခဲ့သလိုအင်ဂျီရိုအမျိုးသားလုံခြုံရေးလက်ထောက်အကြံပေးပုဂ္ဂိုလ်ဘန်ရုတ်စ်ကလည်း Twitter လူမှုကွန်ရက်မှာပြောဆိုခဲ့တာပါ။လူ့အသမကတွင်ရေးမှူးချုပ်ဘန်ကီမွန်ကလည်းသမ္မတသစ်တူရွေးချယ်လိုက်တဲ့ပေါ်ကြိုဆိုလိုက်တယ်လို့မြန်မာနိုင်ငံပြည်ရင်ပြောင်းလဲရေးမှာကြီးမားတဲ့အောင်မြင်မှုတစ်ရပ်ဖြစ်နေတဲ့အင်္ဂါနေ့ကထုတ်ပြန်တဲ့ကြေညာချက်မှာချီးကျူးသွားပါတယ်။မြန်မာနိုင်ငံလည်းပါဝင်ဖြစ်တဲ့ရှီတောင်အာရှနိုင်ငံများအသင်းအာဆီယံနဲ့ကမလေးရှားနိုင်ငံဝန်ကြီးချုပ်နာချစ်ရာဇက်ကလည်းသမ္မတသစ်ဦးထင်ကျော်နဲ့လက်တွဲပြီးနှစ်နိုင်ငံဆက်ဆံရေးတိုးတက်အောင်ဆောင်ရွက်လိုကြောင်းပြောကြားသွားတယ်လို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းကလည်းသမ္မတသစ်ကိုကြိုဆိုကြောင်းတွင်လာတဆောင်ပေးပို့ခဲ့တာပါ။
ကွယ်လွန်သွားတဲ့အမေရိကန်တရားရုံးချုပ်တရားသူကြီးအန်တိုနင်စကာလီယာနေရာမှာအစာထိုးခံအပ်မဲ့သူတယောက်ကိုဒီကနေ့အဆိုပြုမယ်လို့သမ္မတဘရက်အိုဘားမားကကြေညာလိုက်ပါတယ်။သမ္မတတဦးအဖြစ်နဲ့ဖွဲ့စည်းပုံအခြေခံဥပဒေကအနှင်းထားတဲ့တာဝန်အရတရားသူကြီးတဦးကိုအမည်စရင်းတင်သွင်းရမှာဖြစ်တယ်လို့ဘယ်သမ္မတမဆိုချမှတ်ရမယ့်အရေးကြီးဆုံးဆုံးဖြတ်ချက်တွေထဲမှာတစ်ခုအပါအဝင်လည်းဖြစ်တဲ့အကြောင်းကြေညာချက်တစ်စောင်ထုတ်ပြန်ပြောဆိုလိုက်တာပါ။ဒီလိုဆုံးဖြတ်ဖို့အတွက်အချိန်ယူပြီးအသေးစိတ်စဉ်းစားခဲ့ရတယ်လို့လည်းသမ္မတအိုဘားမားကပြောဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုရဲ့အမြင့်ဆုံးတရားရုံးမှာတာဝန်ယူရမယ့်ထိုက်တန်သူတူအဖြစ်သူယုံကြည်ရသူတူကိုအမည်စရင်းတင်သွင်းမှာဖြစ်တယ်လို့လည်းသမရကပြောဆိုခဲ့တာပါ။တခြားလှုပ်လှစွာစဉ်စားသက်သူဖြောင့်မတ်တဲ့နောက်ကျောင်းရာဇဝင်ရှိသူဥပဒေရေးရာမှာတစ်ဖက်ကကျွမ်းကျင်သူဖြစ်တဲ့စတဲ့အရေးကြီးတဲ့အခြေခံမှု၃ချက်နဲ့ပြည်စုံသူကိုရှာဖွေခဲ့တယ်လို့လည်းပြောပါရယ်။တရားရုံးချုပ်တရားသူကြီးအန်တိုနင်စကာလီယာကတော့တက္ကစ်ပြည်နယ်မှာအမဲလိုက်ရင်ပြီးခဲ့တဲ့ February 13ရက်နေ့ကရုတ်တရက်ကွဲလွန်သွားတဲ့အတွက်တရားသူကြီး၉ဦးပါတရားရုံးမှာနှစ်ရာလှစ်လက်သွားခဲ့တာဖြစ်ပါရယ်။
ပါကစ္စတန်နိုင်ငံအနောက်မြောက်ဘက်မှာလူပြည့်လိုက်ပါလာတဲ့ဘတ်စကားတစ်စင်းပေါ်ဘုံးတလုံးပောက်ကွဲခဲ့တဲ့အတွက်လူ15ယောက်ထဏ်မင်းနဲ့သေဆုံးပြီးအနည်းဆုံး30လောက်လည်းထိခိုက်ဒဏ်ရာပြီးရရှိခဲ့ရပါတယ်။ထိခိုက်သေဆုံးသူအများစုကတော့အစိုးရဝန်ထမ်းတွေဖြစ်တယ်လို့လည်းဘုံးပောက်ကွဲမှုဖြစ်ပွားခဲ့တဲ့ပက်ရှော်မျိုးကဒေသခံအာဏာပိုင်တွေကပြောဆိုခဲ့ပါတယ်။ရဲတပ်ဖွဲ့ရဲ့ကနဦးစုံစမ်းစစ်ဆင်မှုတွေအရဘတ်စကားပေါ်ကထိုင်ကုန်တလုံးအောင်မှာပောက်ခွဲပစ္စည်းတွေကိုပွတ်ထားပြီးချင်းကက်ကရီယာတက်ဆင်ထားတာကိုတွေ့ရှိခဲ့ကြရတဲ့အကြောင်းလည်းပြောဆိုခဲ့တာပါ။ပောက်ကွဲမှုပြင်းထန်လွန်းတဲ့အတွက်ဘတ်စကားတစ်စင်းလုံးပျက်စီးသွားတာကိုလည်းရုံးမြင့်တန်ကြမှာတွေ့ရပါတယ်။တက်ခတ်မှုနဲ့ပတ်သက်လို့ဘသူကမှတော့သူတို့လက်ချက်ဖြစ်တယ်ဆိုပြီးကြေညာတာမျိုးတော့မရှိသေးပါဘူး
။နိုင်ဂျီးရီးယားနိုင်ငံဘုံတို့ပြည်နယ်မေဒူဂူရီမြို့အပြင်ဖက်စင်ချေဘုံရပ်ကွက်တစ်ခုကဗလီတစ်ခုမှအသေးကံဘုံခွဲသူနှစ်ဦးဘုံခွဲတက်ခတ်ခဲ့ရာကြောင့်လူ22ယောက်ထက်မနည်းသေဆုံးပြီး19ယောက်ဒဏ်ရာရသွားခဲ့ပါတယ်။ဘုံခွဲတက်ခတ်သူတွေဟာအမျိုးသားအုပ်စားတွေနဲ့အမျိုးသားတွေအဖြစ်ဟန်ဆောင်ထားတဲ့အမျိုးသမီးတွေဖြစ်တယ်လို့မျက်မြင်တွေကဆိုပါတယ်။ဥမိုရာရီဒေသပလီထဲကိုပုတ်ထုံးနဲ့မနဲ့အစောပိုင်းမှာအမျိုးသမီးတယောက်ဝင်လာပြီးတော့ဘုံခွဲတက်ခိုက်ချိန်မှာပလီထဲကထွက်ပြေးလာတဲ့သူတွေကိုကြံတဲ့အမျိုးသမီးတယောက်ကပလီအပြင်ဖက်ကနေဘုံခွဲတက်ခိုက်တာဖြစ်တယ်လို့ဆိုပါတယ်။ဒီတက်ခိုက်မှုအတွက်ဘသူကမှသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုတာမျိုးမရှိသေးပါဘူး။ထိတ်တန့်ရောက်တဲ့တင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကကြီးညာပေးခဲ့တာပါဆက်လက်ပြီးတင်းဆောင်ပါတွေကိုထုတ်လွှင့်ပေးပါမယ်ဒုသူပဒနဲ့အဖြစ်ရွေးချယ်တင်မြောက်ခံရတဲ့ဦးဟင်နရီဗန်တီယူနဲ့တွေ့ဆုံမေးမြန်းခန်းကိုမတင်ဆက်ခင်မှာအမေရိကန်နိုင်ငံရေးနဲ့သမ္မတလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်နိုင်ရေးကြိုးပမ်းမှုနောက်ဆုံးအခြေအနေကိုအရင်ဦးဆုံးတင်ပြပေးပါမယ်အမေရိကန်ပြည်ထောင်စုကပြည်နယ်ဂျီ၅ခုမှာအင်္ဂါနေ့ကကျင်းပခဲ့တဲ့သမ္မတလောင်းပနာမရွေးပွဲတွေမှာ Republican Party ဘက်ကဒေါ်နာထရမ့်နဲ့ Democratic Party ဘက်ကဟီလာရီကလင်တန်တို့အကြီးအကျယ်နိုင်ရခဲ့ကြပါတယ်ဖလော်ရီဒါပြည်နယ်မှာဒေါ်နာထရမ့်အနိုင်ရသွားပြီးနောက်ပြိုင်ဘက်ဖလော်ရီဒါပြည်နယ်ရဲ့အထက်လွှတ်တော်မှမာကိုရိုဗီယိုဟာသမ္မတလောင်းပြိုင်ဆိုင်မှုတွေကနေနှုတ်ထွက်သွားခဲ့ပါတယ်။ Ohio ပြည်နယ်အုပ်ချုပ်ရေးမှူးဂျွန်ကက်ဆစ်ကတော့သူ့ပြည်နယ်မှာအနိုင်ရခဲ့တဲ့အတွက်သူ့ရဲ့သမ္မတလောင်းဖြစ်ရေးမျှော်လင့်ချက်ကိုဆက်ပြီးထရှိနိုင်ခဲ့ပါတယ်။အရေးပါတဲ့အင်္ဂါနေ့ကသမ္မတလောင်းပနာမရွေးချယ်ပွဲနဲ့ပတ်သက်လို့ VOA သတင်းတော် James Malone ရဲ့သတင်းဆောင်ပါကိုမဆုမြမွန်ကတင်ပြပေးပါမယ်ရှင်
။ Thank you very much everybody. This was an amazing evening. This was a great evening.
American ပြည်ထောင်စုက Florida, Ohio, Illinois, Missouri နဲ့မြောက် Carolina စတဲ့ပြည်နယ်ကြီး၅ခုမှာမတ်လ15ရက်နေ့အင်္ဂါနေ့တုန်းကကျင်းပခဲ့တဲ့သမ္မတလောင်းပနာမရွေးချယ်ပွဲတွေအတွင်းRepublican Party ဘက်ကရှေ့ပြေးနေတဲ့ Donald Trump ကပြည်내၃ခုမှာအနိုင်ရခဲ့တာကြောင့်သူ့အတွက်နောက်ထပ်အောင်ပွဲခံစရာဖြစ်ခဲ့ပါတယ်
။ I think we're going to have a great victory and I think more importantly than anything else we are going to start winning again. This country
မူကြီးရဖို့မဝေးတော့ဘူးလို့ကျွန်တော်ထင်ပါတယ်။နောက်ဆက်ဆက်ထပ်ပြီးတော့နိုင်လည်အောင်မယ်ထင်ပါတယ်။ American နိုင်ငံအနေနဲ့ပြန်ပြီးတော့အောင်မြင်မှုတွေရမယ်။နောက်ထပ်အောင်မြင်အနိုင်ရစရာမရှိတော့တဲ့အထိကိုအောင်မြင်မှုတွေရပါလိမ့်မယ်။
Florida ပြည်နယ်မှာ Donald Trump တယောက်မဲအများဆုံးနဲ့အနိုင်ရခဲ့ပြီးတဲ့နောက်ပြည်နယ်ရဲ့အထက်လွှတ်တော်အမတ်ဖြစ်တဲ့ Marco Rubio ဟာသမ္မတလောင်းဖြစ်ရေးပြိုင်ဆိုင်မှုတွေကနေနှုတ်ထွက်သွားခဲ့ပါတယ်။သူ့ရဲ့နှုတ်ဆက်မိန့်ခွန်းမှာ Donald Trump ကိုရည်ညွှန်းပုံရတဲ့သတိပေးစကားကိုအခုလိုပြောကြားသွားခဲ့ပါတယ်
။ America needs a vibrant conservative movement. But one that's built on principles and on ideas, not on fear, not on anger, not on preying on people's frustrations.
American ပြည်သူမှာတက်ကြွတက်ဝင်နေတဲ့ conservative လှုပ်ရှားမှုတွေလိုပါတယ်။ဒါပေမဲ့အခြေခံမူတွေအတွေးခေါ်တွေကိုအခြေခံတဲ့လှုပ်ရှားမှုတွေဖြစ်ရပါမယ်။အကြောက်တရားတွေဒေါသတွေသူတစ်ပါးရဲ့မကျေနပ်ချက်တွေကိုစွန့်ပစ်တဲ့လှုပ်ရှားမှုမျိုးမဖြစ်ရပါဘူး
။အင်္ဂါနေ့ကသမ္မတလောင်းပနာမရွေးပွဲတွေမှာ Republican ဘက်ကအနိုင်ရခဲ့သူနောက်တစ်ယောက်ကတော့ Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich ဖြစ်ပါတယ်။သူ့ရဲ့ပြည်နယ်မှာအနိုင်ရခဲ့တဲ့အတွက် Kasich အတွက်ဇူလိုင်လမှကျင်းပမဲ့ Republican Party ညီလာခံရောက်တဲ့အထိသမ္မတလောင်းဖြစ်ရေးပြိုင်ဆိုင်မှုတွေဆက်ပြီးတော့ရှင်သန်နေအောင်လုပ်နိုင်ချေရှိတယ်လို့မျှော်လင့်စရာဖြစ်ခဲ့ပါတယ်
။ We put one foot in front of the other and I want to remind you again tonight that I will not take the low road to the highest office in the land.
ဆုံးရှုချက်နဲ့ထပ်တွန်းနိုင်ခဲ့ပါပြီ။ဒီနိုင်ငံရဲ့အမြင့်ဆုံးတာဝန်ကိုရဖို့အတွက်နိုင်ကြတဲ့လမ်းကြောင်းကနေတော့ကျွန်တော်တော့မှမဟုတ်ဘူးဆိုတာကိုဒီညမှာထပ်ပြီးပြောလိုက်ချင်ပါတယ
်အခုဆိုရင် Republican Party ဘက်မှာသမ္မတလောင်းဖြစ်ဖို့ကြိုးစားသူ၃ယောက်ပဲကျန်တော့တဲ့ထဲမှာနောက်တစ်ယောက်ကတော့အင်္ဂါနေ့တုန်းကဘယ်ပြည်နယ်မှာမှအနိုင်မရခဲ့တဲ့ Texas ပြည်နယ်အထက်လွှတ်တော်အမတ် Ted Cruz ဖြစ်ပါတယ် Donald Trump ကိုအဓိကပြိုင်ဆိုင်နိုင်မဲ့သူလို့သူ့ကိုယ်သူယူဆနေသူလည်းဖြစ်ပါတယ
် And going forward the choice is straightforward Do you want a candidate who shares your values or a candidate who has spent decades opposing your values.
ရှင်းဟုတ်သက်တော်တို့ရွေးချယ်စရာကရှင်းပါလေ။ခင်ဗျားတို့အနေနဲ့ကိုတန်ဖိုးထားတဲ့စံတွေကိုသဘောတူလက်ခံသူကိုလိုလားသလား။ဒါမှမဟုတ်ကိုယ့်ရဲ့စံတန်ဖိုးတွေကိုဆယ်စုနှစ်ကြီးကြာအောင်ဆန့်ကျင်လာတဲ့သူကိုလိုချင်ပါသလား
။ဒ Democratic Party မှာတော့ရှေ့ပြေးနေတဲ့ Hillary Clinton ကပြည်နယ်၄ခုမှာလောလောဆယ်အနိုင်ရထားပြီးပြိုင်ဘက်အထက်လွှတ်တော်အမတ် Bernie Sanders ထက်သမ္မတလောင်းရွေးချယ်ပိုင်ခွင့်ရှိတဲ့ပါတီကိုယ်စားလှယ်အရေးအတွက်အများအပြားကိုရရှိလိုက်ပါတယ်။ Missouri ပြည်နယ်ကမဲရလတ်ကိုတော့အခုအချိန်ထိမသိရသေးပါဘူး။ Florida ပြည်နယ်မှာထောက်ခံသူတွေကိုနိုင်ငံသားရေးဝန်ကြီးဟောင်းလည်းဖြစ်တဲ့ Hillary Clinton ကမိန့်ခွန်းပြောကြားစဉ်မှာ Republican Party ဘက်က Donald Trump နဲ့နှိုင်းယှဉ်ပြီးတော့အခုလိုပြောကြားသွားခဲ့ပါတယ်။
If we reach out to treat each other with respect, kindness, and even love instead of bluster and bigotry, if we lift each other up,
ကျွန်တော်တို့တယောက်ကိုတယောက်တစ်ဖက်သက်ငါတကောကောပြီးလေလုံးထွားနေမယ်အစားလေးစားကျင်တာမှုနဲ့ဆက်ဆံမယ်တယောက်ကိုတယောက်တိုက်ခိုက်နေမယ်အစားဖေးမှကူညီမယ်ဆိုရင်ကျွန်တော်တို့အားလုံးလိုရာပန်းနိုင်ရအောင်မလုပ်နိုင်စရာအကြောင်းမရှိပါဘူး
Hillary Clinton ထက်အများကြီးနောက်ကျန်နေတဲ့ပြိုင်ဘက် Bernie Sanders ဘက်ကလည်းသမ္မတလောင်းပြိုင်ဆိုင်မှုကိုနောက်ဆုတ်သွားမှာမဟုတ်ဘူးလို့ပြောကြားခဲ့ပါတယ
် This campaign is doing well because we are listening to the American people and not just
အောင်နိုင်ရေးအတွက်ပံ့ပိုးနေတဲ့လူချမ်းသာတွေအတန်ကိုပဲမဟုတ်ဘဲနဲ့အမေရိကန်ပြည်သူတွေဘာဖြစ်ချင်တယ်လဲဆိုတာကိုနားထောင်နေတဲ့ကျွန်တော်တို့ရဲ့အောင်နိုင်ရေးလှုပ်ရှားမှုတွေအခြေအနေကောင်းပါတယ
်ဒါပေမဲ့လည်းပါတီညီလာခံကြရင်မဲပေးပိုင်ခွင့်ရှိတဲ့ပါတီကိုယ်စားလှယ်လောင်းတွေကိုအခုအချိန်ထိကျင်းပပြီးခဲ့တဲ့သမ္မတလောင်းပနမရွေးချယ်ပွဲတွေမှာ Bernie Sanders ထက် Hillary Clinton ကအများကြီးပိုရရှိထားတာကြောင့် Democratic Party ဘက်မှာတော့ Clinton ရဲ့သမ္မတလောင်းဖြစ်ရေးခြေလှမ်းတွေကအတော်ကိုခိုင်မာနေပြီဖြစ်ပါတယ်ရှင်
။ American သမ္မတလောင်းဖြစ်ဝင်ရောက်ရှင်ပြိုင်နိုင်ရေးကြိုးပမ်းမှုနောက်ဆုံးအခြေအနေတွေကိုမဆုမြတ်မွန်ကတင်ပြပေးခဲ့တာပါအခုတော့ NLD အစိုးရတည်လက်ထက်မှာငင်းငင်းရေးလုပ်ငန်းစဉ်တို့နဲ့ပတ်သက်ပြီးတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ယုံကြည်မျှော်လင့်ချက်တွေကိုတင်ပြပေးပါမယ်ရွေးကောက်ပွဲနိုင်ရပါတီ NLD ဦးဆောင်တဲ့အစိုးရတည်လက်ထက်မှာငင်းငင်းရေးလုပ်ငန်းစဉ်တွေကိုဦးစားပေးဆောင်ရွက်မယ်လို့ကတိပေးပြောဆိုထားတဲ့အတွက်ငင်းငင်းရေးမျှော်လင့်ချက်ရောင်းချီတန်းနေပေမဲ့လို့အစိုးရတည်လက်ထက်စစ်တပ်ရဲ့ပါဝင်တဲ့အခမ်းအနားနဲ့ပတ်သက်ပြီးမေးခွန်းထုတ်စရာတွေရှိနေသေးတဲ့အကြောင်းငင်းငင်းရေးလုပ်ငန်းစဉ်မှာဦးဆောင်ပါဝင်တဲ့တိုင်းရင်းသားခေါင်းဆောင်တူကပြောပါတယ်ယုံကြည်မှုတည်ဆောက်ဖို့ခက်ခဲတဲ့အတွက်ကြံ့ကြာနေရတဲ့အနေအထားမှာ NLD အစိုးရပေါ်တိုင်းရင်းသားလက်နက်ကိုင်တွေကယုံကြည်မှုပြေဝရှိနေတဲ့အတွက်ငင်းငင်းရေးလုပ်ငန်းစဉ်ချောမွေ့နိုင်မယ်လို့လည်းပြည်တွင်းကငင်းငင်းရေးဖော်ဆောင်ရေးကြိုးပမ်းသူတွေကယုံကြည်မျှော်လင့်နေကြပါတယ်အပြည့်အစုံကတော့မဆုမွန်ကတင်ပြပါလိမ့်မယ်ရှင
်ဟုတ်ပါတယ် NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်မဲ့အရက်သားအစိုးရတည်လက်ထက်မှာမြန်မာနိုင်ငံတွင်တိုးတက်ကောင်းမွန်အောင်လှုပ်ဆောင်နိုင်မယ်လို့မျှော်လင့်ချက်ကြီးမားနေကြတဲ့အရေးတွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပြည်တွင်းညီညာရေးဖော်ဆောင်နိုင်ရေးကလည်းအရေးတကြီးတောင်းဆိုနေကြတဲ့ကိစ္စတစ်ခုဖြစ်ပါတယ်။ရွေးကောက်ပွဲအနိုင်ရပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရွေးချယ်တင်မြှောက်ပြီးပြည်ထောင်စုလွှတ်တော်မှာအတည်ပြုခန့်အပ်လိုက်တဲ့အရက်သားသမ္မတသစ်ဦးထင်ကျော်ဦးဆောင်မဲ့အစိုးရသစ်လက်ထက်မှာညီညာရေးကိုအဓိကထားဖော်ဆောင်ပေးနိုင်လိမ့်မယ်လို့ငင်းညာရေးဖော်ဆောင်ရေးလုပ်ငန်းစဉ်ဒီမှာအဓိကဦးဆောင်လှုပ်ရှားနေတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေရဲ့ခေါင်းဆောင်တဦးလည်းဖြစ်ပအိုးအမျိုးသားလွမြောက်ရေးအဖွဲ့ချုပ်ရဲ့နာယကတဦးလည်းဖြစ်တဲ့ပုံမှုကြီးခွန်အုပ်ကာကယုံကြည်မျှော်လင့်ပါတယ
်အခုကနည်းနည်းလေးဟိုအကူပြောင်းကာလဖြစ်နေတော့ပမ္ပရကို NLD အနေနဲ့တော့၎င်းတော့အစမ်းသူကြီးကိုတိုင်ကနေပြီးတော့ကမကစားလုပ်ပြီးတော့ဒီချက်တင်တော့တယ်ဆိုတော့အတွက်ဒီသမ္မတကအရပါသမ္မတဆစ်ဆစ်ဖြစ်လာတဲ့ပုံမှာကျွန်တော်တို့ကတော့ယုံကြည်အားထားထောက်ခံမှုရှိပါလား။ NLD အစိုးရအသစ်ကိုတော့ကျွန်တော်တို့ကြံပြရမယ်ဆိုရင်တော့ကြည်ကြည်လေးလေးနဲ့တဆင်ချင်းတဆင်ချင်းအခြေခံဒီ foundation ကိုခိုင်အောင်ချပြီးတော့တဆင်ချင်းတဆင်ချင်းတွားစီခြင်းတဲ့သဘောရှိပါလား။ပြဿနာတွေကတော့အများကြီးပဲအားလုံးကိုဆုပ်ကင်ပြီးတော့ဟိုလည်းမနိုင်ဒီဟာလည်းမနိုင်ဖြစ်မှာတော့ကျွန်တော်ဆိုရင်ဒါကြောင့်ဥမာအာနာလွဲပေးတာပေးကြပြီလားအစိုးရအဖွဲ့ကကြည်ကြည်လေးလေးအလုံးလုံးနေပြီလားစသည်နှောပါလေ step by step ခိုင်မာတည်ဖောက်သွားပြီးတော့ယုံကြည်စိတ်ချလောက်တဲ့အခြေအနေမှာဒီအားလုံးပါဝင်တဲ့အဖြစ်ခရရေးအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲကိုအကောင့်ထဲ support ပေးနေလို့ကျွန်တော်ယူဆတယ်
ဒီလိုမျိုးပြည်တွင်းငြိမ်းချမ်းရေးပေါ်ဆောင်နိုင်လိမ့်မယ်လို့ယုံကြည်မျှော်လင့်ပေးမယ်လို့တိုင်းရင်းသားနယ်မြေတွေအတွင်းမြန်မာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တွေအကြားအဓိကစီးရီးတက်မှမှုကဖြစ်နေတာမို့ NND ဆိုရလက်ထက်မှာစစ်တပ်ရဲ့အခမ်းကဏ္ဍနဲ့ပတ်သက်ပြီးလဲမေးခွန်းထုတ်စရာတွေရှိနေပါသေးတယ်လို့ဘုံမှုကြီးခေါ်ဦးကာကသုံးသပ်ပါတယ
်။ဒါပေမဲ့ဒီအစိုးရတစ်ဖွဲ့လုံးဖွဲ့ပြီးတဲ့နောက်မှာအစိုးရလုပ်ငန်းတွေကိုပြည်ပြည်ပြင်းပြင်းအလုပ်နိုင်ဖို့အခြေအနေကိုကျွန်တော်တို့ကအနာလွှဲပြီးတဲ့အချိန်မှာစောင့်ကြည့်ရမှာပေါ့အဲ့ဒီချက်။နောက်တစ်ချက်ကအကယ်၍တိုင်းပြည်မှာပြဿနာအများကြီးရှိတဲ့အနေမှာအပြစ်ခရစေကိစ္စငင်းချမ်းရေးကိစ္စနိုင်ငံရေးဆွေးနွေးပွဲကိစ္စတွေကိုအစိုးရအသစ်တွေနဲ့ဆက်လက်ပြီးတော့လှုပ်ဆောင်မယ်ဆိုရင်အဓိကကျတဲ့အပိုင်းပေါ့လေအထူးသဖြင့်တော့အပြစ်ခရစေရေးလို့ကိစ္စမျိုးမှာတော့တပ်မတော်ရဲ့အဓိကကျတဲ့အပိုင်းဖြစ်တော့ဒါကြောင့်တပ်မတော်နဲ့ ဆိုရအပြင်နဲ့ပူပေါင်းဆောင်ရွက်မှုရှင်နေကောင်းရင်ကောင်းတယ်လို့ဒီလုပ်ငန်းတွေကကျွန်တော်တို့အောင်မြင်လာမယ်လို့တော့အဲ့လိုမျှော်မြင်တာပါခင်ဗျ။
သမရဦးသိန်းစိတ်အစိုးရလက်ထက်မှာတုန်းကတိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့နဲ့ပဲတနိုင်ငံလုံးတိုင်းတာနဲ့အပြစ်ခတ်ရဲဆဲရေးစာချုပ်ချုပ်ဆိုနိုင်ခဲ့ပေမဲ့လို့အခုတက်လာမဲ့သမရသည့်ဦးထင်ကျော်ဦးဆောင်မဲ့အစိုးရသည့်လက်ထက်မှာတော့တိုင်းရင်းသားလက်နက်ကိုင်တွေနဲ့ယုံကြည်မှုအပြည့်အဝတည်ဆောက်နိုင်ပြီးငြိမ်းချမ်းရေးဖော်ဆောင်နိုင်လိမ့်မယ်လို့ပြည်တွင်းငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့ဒုတိယဥက္ကဋ္ဌတဦးဖြစ်သူဦးသူဝေကလည်းသုံးသပ်ပါတယ
်။ဟိုသမရအစ်စိုးရအစ်ပေါ့ဗျာနော်။အဲ့တော့တို့တွေတက်လာတယ်ဆိုတော့ကသူတို့ကလည်းလုခါစားဆိုတော့ကျွန်တော်ဒီနေ့စိတ်ပါလက်ပါတက်တက်ကြောကြောနဲ့သူတို့စူးစမ်းပြီးလုကြမှာပဲလीနော်။နောက်ပြီးတော့လည်းငြိမ်းချမ်းနဲ့ပတ်သက်လို့ကလည်း NLD ပါတီကတက်တက်တက်ဆိုင်ခေါင်းဆောင်တွေကရောဆက်ပြီးတော့သူတို့စူးစမ်းပြီးတော့လုမယ်။ငြိမ်းချမ်းရဲ့အလားအလာကတော့ပြင်းအောင်မယ်လို့ယူဆတယ်။ဘာဖြစ်လို့ဆိုလက်တက်ကိုင်းဖွဲ့စည်းတွေကလည်းသူကတက်နေဆိုရင်သူတို့လည်းထပ်ပြီးတော့ချွေးနွေးနိုင်ရမယ်လို့ယူဆတယ်ပေါ့။ဟောဘယ်လိုပဲဖြစ်ဖြစ်ဒါကောင်းတော့ relative ပဲဆိုတော့ငြိမ်းချမ်းရေးလေးပဲအဲရပါလိမ့်မယ်လို့ယူဆတာပေါ့နော်
။ရှမ်းပြည်နယ်ရခိုင်ပြည်နယ်ကချင်ပြည်နယ်အပါအဝင်တိုင်းရင်းဒေသတွေမှာတရားလမ်းလေးတအောင်းတက်ဖွဲ့ရခိုင်တက် AA ကချင်လူမျိုးရေးတက် KIA စားတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့စီးရဲတဲမှာနေစေအခြေအနေမှာရှိနေပြီးတော့အပြစ်ရလက်မှတ်မထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်တက်ဖွဲ့တွေဘက်ကတော့နောင်တက်လာမဲ့ NND အစိုးရလက်ထက်မှာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုခိုင်မာတဲ့ယုံကြည်မှုတည်ဆောက်နိုင်ပြီးနိုင်ငံရေးဆွေးနွေးမှုတွေမှာလည်းပွင့်လင်းမြင်သာမှုတွေရှိလာနိုင်မယ်လို့ယုံကြည်မျှော်လင့်နေကြပါတယ်ရှင်။
မဆူမွန်တင်ပြခဲ့တာပါရှင်အခုတော့ဒုသမ္မတနေ့ဖြစ်ရွေးချယ်တင်မြောက်ခံရတဲ့ဦးဟင်ရီဗန်တီယိုနဲ့မြေမြန်ကန်ကိုတင်ဆက်ပေးပါမယ်တိုင်းပြည်ရဲ့တရားဥပဒေစိုးမိုးရေးတည်ငြိမ်ရေးအတွက်ရှေ့ရှုပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအောင်မြင်မြင်ဆောင်ရွက်နိုင်မယ်လို့ယုံကြည်တယ်လို့ဒုသမ္မတအရွေးချယ်ခံထားသူဦးဟင်ရီဗန်တီယိုက VOA ကိုပြောပါရယ်ဦးဟင်ရီဗန်တီယိုကို VOA ရန်ကုန်ရုံးတာဝန်ခံဒေါခင်စိုးဝင်းကတွေ့ဆုံမြင်မြင်ရမှာအခုလို့ပြောသွားတာပါအပြည့်အစုံကိုတော့အခုနားဆင်နိုင်ပါပြီရှင်
မင်္ဂလာပါရှင
်မင်္ဂလာပါခင်ဗျ
ာโอเค congratulations ပါအ
ခုလိုမျိုးဟုတ်ကဲ့ကျေ
းဇူးပါဒုသမရာအဖြစ်နဲ့ရွေးကောက်တင်မြှောက်ဆင်ခံရတဲ့အတွက်အများကြီးဝမ်းသာဂုဏ်ယူမိပါတယ်ရှင်ဒီဒုသမရာအနေနဲ့ပေါ့နော်ပထမဆုံးဒီမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကနေပြီးတော့ဒီလိုမျိုးတိုင်းရင်းသားတဲ့အရာနေလူမျိုးစုတွေကနေပြီးတော့မှချင်းတိုင်းရင်းသားတယောက်ကိုအခုလိုရွေးချယ်လိုက်တာဟာဘလို့ရွေးချယ်တဲ့အများကြီးချယ်လိုက်တာပါလဲရှင်
ကျွန်တော်ဟိုတိုင်းသားစီလူညီညွတ်ရေးနဲ့အမျိုးသားရင်းကြစီရဲ့အတွက်အဓိကရွေးပြီးလုပ်တယ်လို့ပဲကျွန်တော်ကယူဆပါတယ်။အဲ့
တော့ဒီချင်းလူမျိုးတယောက်အနေနဲ့ပေါ့နော်ချင်းပြည်နယ်ဆိုတာလေဒီမြန်မာနိုင်ငံမှာဖွံ့ဖြိုးမှုအနေအကျဆုံးပြည်နယ်တွေမှာတစ်ခုဖြစ်ပါတယ်။ဟိုရခိုင်ပြည်နယ်လည်းဖွံ့ဖြိုးမှုအနေအကျပါတယ်။ဒါပေမဲ့ချင်းပြည်နယ်ကတော့ပေါ့လေတဘာဝတယံဇာတာတွေလည်းမရှိသလောက်ပဲဖြစ်တဲ့ခါကြတော့ဒီချင်းပြည်နယ်ရဲ့ဖွံ့ဖြိုးတိုးတက်ရေးပေါ့နော်။အခုလေကိုလည်းဒီလုတ်ပိုင်နိုင်ခွင့်ရှိတဲ့နေရာကိုရောက်လာပြီဆိုတဲ့ခါကြတော့ဗာညာရှေ့ဆက်ပြီးတော့ဖွံ့ဖြိုးတိုးတက်ရေးအတွက်လှုပ်ချင်ဖို့ဘယ်လိုမျိုးဘယ်ကဏ္ဍကိုဦးစားပေးပြီးလှုပ်ချင်ပါလဲရှင်။
အော်အဲ့ဒါပတ်သက်ပြီးတော့အခုကျွန်တော်နိုင်ငံတော်ဒုတိယသမ္မတဆိုတော့ဒါတနိုင်ငံလုံးမှာတောင်းရှိပါတယ်ခင်ဗျာအဲ့ဒါကြောင့်လည်းကျွန်တော်ဘေးတိုင်းရယ်ဘယ်ပြည်နယ်ရယ်ဆိုကွက်ပြီးတော့ကျွန်တော်အနေနဲ့ကြည့်လို့မဖြစ်တော့ခင်ဗျာ
ဒါ
တနိုင်ငံလုံးအတိုင်းတာနဲ့ပဲတိုင်းသူညီသူပေါ့နော်တပြိုင်တည်းပေါ့နော်အဲ့လိုအချက်ကိုကျွန်တော်ဟိုအစွေရနိုင်ငံတော်အစွေရနိုင်ငံအကုန်လုံးစစ်စင်ပြီးအကောင်းဆုံးတိုင်ပြီးဆွေးနွေးပြီးတော့မှအဆောင်ရဖို့ဖြစ်ပါတယ်
ဟုတ်ကဲ့ပါဒီမှာချင်းပြည်နယ်ကိုရောက်ဖူးပါတယ်ရှင်အခုတော့နံပါတ်ဆက်သွယ်ရေးအရင်ကတော့မဆိုးဘူးပေါ့နော်ဒါပေမဲ့လည်းခုလောလောဆယ်မှာတော့ဟိုအကောင်းကြီးတော့မဟုတ်သေးဘူးတော်တော်ကြီးကိုရုံးကန်လှုပ်ရှားနေကြရသေးတယ်ချင်းတောင်ဆိုတာလေရွာကြီးကတထောင်နဲ့တထောင်သွားကြရတာလေဆိုတော့တော်တော်ခက်ခဲပါတယ်အဲ့ဒီမှာပို့ပြီးခက်ခဲတာကဘာလဲဆိုတော့ဒီအလုတ်ကန်လုံနိုင်တဲ့လူငယ်လူရွယ်တွေတိတ်မရှိကြတော့ဘူးရှင်အကုန်လုံးပြီးပါထွက်ကြတာရှိတော့လေ
အဲ
့တော့ဒီအလုတ်ကန်ဖန်တီးရရမြန်ပို့ပြီးအရေးမကြီးဘူးလားလို့
โอเคโอเคအဲ့ဒါပတ်သက်ပြီးတော့လဲအဲ့ဒါလဲချင်းပြည်နယ်တပီပြည်နယ်တစ်ခုထဲနဲ့တော့ကွက်ကြည့်လို့တော့အော်တိတ်ပြီးတော့ဟိုမဖြစ်ဘူးထင်ပါဘာလို့ဆိုတော့အခုနိုင်ငံချားကိုထွက်ပြီးအလုပ်ကြတာဆိုတာဒါတနိုင်ငံလုံးဖြစ်ပါတယ်ခါဂျာနဲ့တိုင်းနဲ့ပြည်နယ်လည်းအကုန်လုံးပါကြပါတယ်ဆိုတော့ပြည်နယ်တစ်ခုအနေနဲ့ကွက်မကြည့်ပဲနဲ့တနိုင်ငံလုံးအတိုင်းတာနဲ့ပြီးခြုံပြီးကြည့်မှာပဲအော်ပို့ပြီးတော့အဲဟိုဟာလဲပါတင်မယ်လို့ထင်ပါတယ်ခ
ါဒီတိုင်းရင်းသားနယ်မြေမှာပေါ့နော်ဒီလက်နက်ကိုင်ငြိမ်းချမ်းရေးလက်နက်ကိုင်အဖွဲ့အစည်းတွေလည်းရှိနေသေးတယ်ဆိုတော့ဒီမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးအလားအလာနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်လို့ရပါလဲရှင်
။အော် anti dong san su ji ကလည်းပြောပါသူအများအားပြောတာကျွန်တော်တို့အစိုးရအတူဖတ်ပြီးဆိုလို့ရှင်ဒါကျွန်တော်တို့ဟိုကျွန်တော်တိုင်းပြည်ရဲ့တိုင်းသားစစ်လူမျိုးကြီးပေါ့နော်အဓိကတိုင်းပြည်ရဲ့တည်ငြိမ်အခြေအနေပေါ့နော်တရားဥပဒေစိုးမိုးရေးကိုနံပါတ်1စာပေးပြီးတော့ account ထဲပို့ဆိုတာခဏခဏပြောပါတယ်ခင်ဗျာအဲ့ကြောင့်ဒီဟာကျွန်တော်စူးစမ်းပြီးတော့လုပ်မယ်ဆိုလို့ရှိရင်ကျွန်တော်တို့မျှော်လင့်တိုင်းပဲကျွန်တော်ဒီကျွန်တော်တိုင်းပြည်ငြိမ်းချမ်းရတာဖြစ်မယ်လို့ကျွန်တော်ယုံကြည်ပါတယ်ခင်ဗျာ ဟုတ်ကဲ့ပါအခုဟိုဒုတိယသမ္မတနှစ်ဦးယူလိုက်တဲ့အထက်မှာနောက်ထပ်ဒုတိယသမ္မတတူအားလည်းဟိုပေါ်တော့တက်မတော်သားကိုယ်စားလှယ်ရက်တင်လိုက်တာပေါ့နော်သူနဲ့ပတ်သက်လို့ရောဒီလက်တွဲလုတ်ရှေ့ဆက်ပြီးတော့လက်တွဲလုတ်ကင်နိုင်ဖို့အခြေအနေဘယ်လိုများရှိပါလဲရှင်အဆင်ပြေမယ်လို့ကျွန်တော်ယုံကြည်ပါတယ်မျှော်လင့်ပါတယ်ဘာဖြစ်လို့လဲဆိုတော့သူကလည်းအရင်ကတက်မတော်သားအောင်ဖြစ်ပါတယ်က စိတ်ရင်းစနာကောင်းကောင်းနဲ့ပဲထားပြီးတော့လောက်ကြမယ်ဆိုလို့ဆိုဘာမှမပြေလိမ့်စအကြောင်းမရှိပါဘူးအားလုံးပြေလိမ့်မှာပါခင်ဗျာ
ဟုတ်ကဲ့ပါဟိုဦးဟန်နရီဗန်ဒီယူအနေနဲ့ပေါ့နော်ကိုယ့်ရဲ့ဘဝအတွေ့အကြုံလေးပေါ့အဲ့ဒါများနည်းနည်းမျှဝေပေးလို့ရမှာမသိဘူးဟိုဘယ်မှာကြီးပြင်းလာတာပါလဲရှင်
။အော်ကျွန်တော်ကဟိုကျွန်တော်ယွာဇာတိယွာပေါ့နော်တကယ်ထိုင်လာပြီးတော့တကယ်ယွာမှာကျွန်တော်ဟိုမွေးဖွားလာပြီးတော့အဲ့မှာခုနှစ်တန်းထိအလေးတန်းထိအောင်ပါနဲ့။အော်တောင်းတောင်းတက်ပြီးတော့ဟာခမြို့မှာကျွန်တော်ဆယ်တန်းအောင်ပါတယ်။ဆယ်တန်းအောင်ပြန်ကျွန်တော်ဒီတက်မော်ထိတ်ကိုဝင်ပါတယ်။တက်မော်မှာ20လောက်ဘုံမွှေးစင်ထိတောင်းထမ်းဆောင်ပါတယ်ခင်ဗျ။အဲ့နောက်မှာကျွန်တော်အမှတ်1အဆင့်မှုကြည့်တာရက်ဖက်ကိုပြောင်းရွှေ့ပြီးတော့တန်ထမ်းဆောင်ပါတယ်။အမှတ်1အဆင့်မှုကြည့်တာက9နှစ်ကျော်ကျော်7နှစ်လောက်တန်ထမ်းဆောင်ပြီးတော့အလုပ်ကနားပါတယ
်။ဟုတ်ကဲ့။ဟိုနိုင်ငံသားမှာသွားပြီးနေဘူးတယ်ဆိုတော့ဟိုအမှတ်တမ်းနေရှိတယ်လို့ပြောနေကြလို့လေ
။ဟုတ်ကဲ့
။ဟုတ်ကဲ့ပါ။
အဲ့ဒါတော့ကျွန်တော်အမျိုးသမီးနိုင်ငံတော်အစိုးရခွင့်ပြုချက်နဲ့ပေါ့နိုင်ငံချက်မှာပညာလိုတင်သွားဖို့ရှိပါတယ်။အဲ့ချိန်မှာကျွန်တော်မိသားစုအလုံးပေါ့နော်။ဟိုကလေးတွေလည်းငယ်သေးတယ်ဆိုတော့ထားခဲ့လို့မရအောင်အဲ့ဒါနဲ့ကျွန်တော်တို့မိသားစုအားလုံးပေါ့နော်နိုင်ငံခြားမှာအမျိုးသမီးရဲ့ပညာဒီကိစ္စနဲ့ကျွန်တော်ထောက်ခံသွားခြင်းဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့အခုမိသားစုရောဒီပြန်ရောက်နေကြ
ပါဘူးရောက်နေပါတယ်ခင်ဗျာတော်တော်ရောက်နေပါတယ
်ဒီသမရဒုသမရတူဖြစ်လာတဲ့ဆိုတဲ့ခါကျတော့ချင်းတောင်ကအမျိုးတွေရောဂုံယူနေကြမှာပေါ့နော
်အမျိုးတွေမှမဟုတ်ပါဘူးခင်ဗျာချင်းတိုင်းသားအားလုံးပေါ့နော်အားလုံးကျွန်တော်နဲ့ထပ်တူထပ်ညကျွန်တော်ဝမ်းသာနေကြပါဂုံယူမစုံပြည့်နေကြပါခင
်ဗျာဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်ရှင
်ကျေးဇူးတင်ပါတယ်ခင်ဗျာ
ဦးဟင်ရီဗန်တီယူကိုဒေါကင်ဆိုဝင်တွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ကကြေညာပေးမှာဖြစ်ပါတယ်ရှင
်စီးရီးယားနိုင်ငံကရုရှားတပ်တွေဆက်လက်ရုတ်သိမ်းနေရမှာဒီကနေ့မှလည်းနောက်ထပ်လေးရင်တွေပြန်လည်ထွက်ခွာလာနေတဲ့အကြောင်းရုရှားကာဝေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်ဒီချိန်ထဲမှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကတော့ရှေ့သတင်းပတ်တယ်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့မော်စကိုမြို့တော်မှာတွေ့ဆုံပြီးစီးရီးယားကရုရှားတပ်တွေရုတ်သိမ်းရေးစစ်တမ်းနဲ့စီးရီးယားမှာငြင်းငြင်းရရှိထပ်မံဖိအားပေးဖို့ရှိနေပါတယ်။အမေရိကန်သမ္မတလောင်းယူဝဲရဲ့အင်္ဂါနေ့ကကျင်းပရမှာ Republican Party ဘက်ကရှည်တမ်းရောက်နေတဲ့ဂရေးကျော်သတိတော်နဲ့ Trump ကအဓိကကျတဲ့ပြည်နယ်တစ်ခုဖြစ်တဲ့ Florida ပါဝင်ပြည်နယ်၃ခုမှာအနိုင်ရသွားပါတယ်။ Democratic Party ဘက်မှာတော့နိုင်ငံခြားရေးဝန်ကြီးဟီလာရီကလင်တန်ကပြည်နယ်၄ခုမှာအနိုင်ရသွားပါတယ်။ဘယ်ဂျီယံနိုင်ငံဘရက်ဆဲမြို့ကစင်ကြေပုံတစ်ခုကတက္ကသိုလ်တစ်ခုမှာအင်္ဂါနေ့ကဝင်ရောက်ရှာဖွေမှုတွေလုပ်ခဲ့ပြီးတဲ့နောက်အကြမ်းဖက်သမားဖြစ်တန်တရားရှိသူနောင်နူလွတ်မြောက်နေဆဲဖြစ်တယ်လို့ဖက်ဒရယ်အစိုးရရှင်းတွေကပြောပါတယ်အင်္ဂါနေ့စီးနင်းဝင်ရောက်မှုတွေအတွင်းမှာတည်ဆုံသွားတဲ့အကြမ်းဖက်သမားဖြစ်တန်တရားရှိသူတူကတော့အဲဂျီယံနိုင်ငံသားတူနွယ်ဝါတူဖြစ်ပြီးတော့လူရဲမှုတစ်ချိန်မကလုပ်ခဲ့ဘူးတဲ့ရာဇဝမှုမှတန်းရှိသူဖြစ်တဲ့အကြောင်းလဲအစိုးရတာဝန်ရှိသူတွေရဲ့ဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားကြပါတယ်ရွေးကောက်ပွဲနဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကရွေးချယ်ခဲ့တဲ့ဦးထင်ချောင်းကိုသမ္မတအဖြစ်လွှတ်တော်ကတင်မြှောက်လိုက်တဲ့ပေါ်တက်မရယ်ကော်ဝဲဦးစည်းချုပ်ရုံးကကြိုဆိုလိုက်သလိုနိုင်ငံတကာအသိုင်းအဝိုင်းကဝန်တာကုံယူကြောင်းပြောဆိုချက်တွေလည်းထပ်မံထွက်ပေါ်လာပါတယ်။ဒီကနေ့ပဲထုတ်ပြန်လိုက်တဲ့ကော်ဝဲဦးစည်းချုပ်ရုံးကြေညာချက်ထဲမှာတော့သမ္မတဦးထင်ချောင်းကိုရွေးချယ်တင်မြှောက်လိုက်တဲ့အတွက်ဝန်တာကုံယူကြောင်းနဲ့တည်ငြိမ်ရေးစည်းလုံးညွှန်ညွှန်ရေးနဲ့ဖွံ့ဖြိုးတိုးတက်မှုတွေအတွက်လက်တွဲဆောင်ရွက်လိုက်တဲ့ကြောင်းပြောဆိုခဲ့တာပါ။အမေရိကန်ပြည်ထောင်စုကလည်းဆက်စုနှစ်အတွင်းအရသာစစ်စစ်သမ္မတတူထွက်ပေါ်လာမှာဖြစ်တာကြောင့်ဝန်တာကုံယူကြောင်းပြောဆိုခဲ့ပါတယ်
။တည်င်းချင်းချက်ကိုကိုအောင်လွင်ကကြေညာပေးခဲ့တာပါဒီညနေအစည်းအဝေးထုတ်လုပ်ရေးမှုကကိုအောင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Evanov ဖြစ်ပါတယ် View American တန်ညနေပဲမြန်မာဘာသာအစည်းအဝေးကိုညနေ6နာရီခွဲကနေ9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါနောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစည်းအဝေးတွေကိုတော့ဘိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလိုက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်သောတာရှင်များအားလုံးရှင်လင်းချမ်းမြေ့ကြပါစေ View A ကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျမရှားဖောင်ပါ
This program has come to you from the Voice of America, Washington.